အမေရိကန်ပြည်သူမှာကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတန်း100ပြည့်ဖြစ်ကြောင်းသမ္မတအင်ဂျီရောကကြေညာလိုက်ပါတယ်။လွန်ခဲ့တဲ့တစ်လလောက်ကထက်နှစ်ဆနီးပါးတိုးလာတာလို့လည်းအင်ဂျီရောရဲ့ကိုဗစ်ကာရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာညှိနှိုင်းရေးမှူး Jeff Zients ကတောက်ချာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ
။ Today 100 million Americans are fully vaccinated. Nearly double the 55 million who were fully vaccinated at the end of March.
ဒီကနေ့အမေရိကန်မှာကာကွယ်ဆေးထိုးပြီးသူတန်း100ရှိသွားပါပြီ။မလာကုန်ထိ 55% နီးပါးရှိနေရတာနဲ့နှစ်ဆတိုးလာတာပါလို့အင်ဂျီရောရရှိကပြောသွားတာပါ။ခက်ခဲချမ်းသာတဲ့နှစ်ကိုဖျက်ဆီးခဲ့ရတဲ့အမေရိကန်တန်း100အတွက်ကာယောဂါကနေကာကွယ်ပေးနိုင်တော့မှဖြစ်တာကြောင့်စည်ရေးချမ်းသာနေနိုင်ကြမဲ့သတင်းကောင်းဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။အမေရိကန်မှာအသက်16နှစ်အထက်အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးခွင့်ရှိပြီးမလာကုံနောက်ဆုံးထားပြီးစီထိုးခွင့်ရှိတဲ့သူအလုံးအတွက်ကာကွယ်ဆေးတွေအလုံးလောက်ရှိမှဖြစ်ကြောင်းလဲသမ္မတဂျိုးဘိုင်ဒန်ကကြေပေးထားပါဗျ။အမေရိကန်ပြည်သူဂျွန်ဆော့ပကင်းစ်တက်သူစီရင်ရကိုဗစ်ကာယောဂါကူးစက်သူ32သန်းကျော်ရှိတဲ့အမေရိကန်ကကမ္ဘာမှာအများဆုံးဖြစ်ပြီးတကြောပြန်ကူးစက်မှုတွေကျုံနေရတဲ့အိန္ဒိယနိုင်ငံကတော့18သန်းကျော်ရှိပါတယ်။ပြည်သူနိုင်ငံမှာတော့ဇွန်လ15ရက်နေ့ကစပြီးအရွယ်ရောက်သူအလုံးကာကွယ်ဆေးထိုးခွင့်ရမှဖြစ်ကြောင်းလဲသမ္မတအီမန်နျူရယ်မက်ခရွန်ကတောက်ချာနေမှာပဲကြေညာထားပါတယ်။ကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်အကျပ်တဲချုံနေရတဲ့အိန္ဒိယနိုင်ငံအတွက်အမေရိကန်ကပေးပို့တဲ့အရေးပေါ်ဆေးဘက်ဆိုင်ရာအကူအညီတွေတောက်ချာနေမှာပဲရရှိသွားပါပြီ။ကာယောဂါကြောင့်သေဆုံးသူ2သိန်းကျော်နဲ့ကူးစက်မှုတွေမြန်မြန်ဆန်ဆန်တိုးလာနေချိန်မှာပဲအမေရိကန်ရဲ့အကူအညီတွေရောက်လာတာပါ။ Super Galaxy အမေရိကန်သယ်ယူပို့ဆောင်ရေးစစ်လေယာဉ်နဲ့တည်ဆောင်လာတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေထဲမှာတော့အောက်ဆီဂျင်မှု400ကျော်ဆေးရုံသုံးပစ္စည်းတွေနဲ့ကိုဗစ်ရောဂါပိုးကူးစက်မှုတွေမြန်မြန်ဆန်ဆန်စစ်ဆေးနိုင်မဲ့ပစ္စည်းတွေလည်းပါပါတယ်။ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကလူရန်နဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းရှစ်သတင်းမှတ်မှာအထူးလေယာဉ်တွေနဲ့ဆက်လက်ပို့ဆောင်မှာဖြစ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ကိုဗစ်ကာယောဂါတိုက်ဖျက်ရေးအိန္ဒိယနိုင်ငံကိုအကူအညီပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကြေညာထားတာပါ။ကိုဗစ်ကာယောဂါနဲ့ ရင်ဆိုင်နေရချိန်မှာအမေရိကန်အိန္ဒိယမေဖတ်ဆက်ဆက်ရေးခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီး S.J. Shankar ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတောက်ချနေမှာပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Netprice ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေကို PFO ပြတင်ပြင်းထန်ရုရှား၊ဂျာမနီနဲ့ဂျပန်တို့လိုနိုင်ငံကြီးတွေသာမကထိုင်း၊ထိုင်ဝမ်တို့လိုနိုင်ငံငယ်တွေပါဝင်နိုင်ငံပေါင်း40လောက်ကလည်းကြေပြူထားပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမှုပြင်ဆင်နေချိန်မှာပဲအာဖဂန်နစ္စတန်နိုင်ငံမှာတောက်ချန်နေကအင်အားပြင်းကားပုံးဖောက်ခွဲတိုက်ခတ်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်တွေစစ်တမ်းသည့်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့တပ်တွေကိုစတင်ရုတ်သိမ်းမှုတရက်လုံးမှာပဲတက်ခတ်မှုဖြစ်ခဲ့တာပါ။ကဘူးမြို့တော်အရှိဘက်ကီလိုမီတာ80လောက်အကွာကလူကာပြည်နယ်မြို့တော်ပါရီအလန်မှာတောက်ချန်နေနောက်မှာဖြစ်တဲ့တက်ခတ်မှုအတွင်းသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်။လူစီကားတဲ့အရက်ဖက်အရေးသားတစ်ခုရဲ့အပြင်ဘက်မှာပောက်ကွဲမှုဖြစ်တယ်လို့လည်းပြောဆိုခဲ့ပါရယ်။တက်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်နေကြီးညာတာမကြားသေးပေမဲ့အာဏာပိုင်တွေကတော့တာလီဘန်စစ်သွေးကြွတွေလက်ချက်ဖြစ်ဆွဆွဲထားပါရယ်။အာဖဂန်နစ္စတန်နိုင်ငံမှာကျန်နေသေးတဲ့အမေရိကန်တပ်ဖွဲ့ဝင်2500လောက်နဲ့မဟာမိတ်တပ်ဖွဲ့ဝင်9000လောက်ကိုစီရင်နေကစပြန်လည်ရုတ်သိမ်းမှုတရားဝင်ကြီးညာထားပေမဲ့ဒီမတိုင်ခင်မှာပဲအစီအစဉ်ကိုစတင်နေတာပါ။အမေရိကန်ပြည်ထောင်စုအတွက်အရှိချဆုံးဖြစ်နှစ်ပေါင်း20နီးပါးကြာအာဖဂန်စစ်ပွဲအဆုံးသတ်ဖို့ရည်ရွယ်တဲ့အနေနဲ့တပ်တွေအလုံးကိုတော့စက်တင်ဘာ17ရက်မှာနောက်ဆုံးထားရုတ်သိမ်းမှုစီစဉ်ထားတာဖြစ်ပါတယ်။ဣဇွေးနိုင်ငံကဘာသာရေးပွဲတော်တစ်ခုမှာလူတွေစုပြုံတိုးရင်တက်နေမိရာကကလင်းငယ်တွေပါဝင်တောက်ကြံတွေကတည်ဆုံသွားသူ45ယောက်ဟာဘသူပဲဝါလီဆိုတာသိနိုင်မှုကျဲမာရေးဝန်ထမ်းတွေစစ်ဆင်းနေပါတယ်။ကလလီရက်ကဘာသာရေးပွဲတော်ကျင်းပရာနေရာကဆယ်ပေလောက်အခြေရှိတဲ့လူသွားလမ်းပေါ်မှာစုပြုံတိုးရင်တက်နေမိရာကနေတည်ဆုံတာလို့လဲကိုယ်တိုင်တွေ့တဲ့သူတွေကပြောပါတယ်။မတော်တဆမှုဖြစ်ရနေရာကိုတော့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူလည်းတွားရောက်ကြေညာခဲ့ပါတယ်
။ဆွန်နာမီရိုနိုမီနာဆွန်နိုတကဒီမ်ဘီယိုတဲשפקדו את מדינת ישראל
קלי פאוין יופיה סינגיה תיסון דורי ကို တွေ့ရတာညင်နာစရာကောင်းတဲ့မြင်ကွင်းဖြစ်တဲ့အကြောင်းနဲ့အရေးပေါ်ကိစ္စရေးဝန်ထမ်းတွေရောက်အသေးပြောက်နေပါခဲ့တဲ့အကြောင်းလဲဝန်ကြီးချုပ်ကချီချူစကားပြောကြားခဲ့တာပါ American သမ္မတဂျိုးဘိုင်ဒန်ကလည်းအစ္စရေးဝန်ကြီးချုပ်ကိုဝန်ထမ်းစကားပြောကြားခဲ့ပြီးထိခိုက်သေဆုံးသူတွေထဲမှာ American တွေပါဝင်နေတယ်ဆိုတဲ့သတင်းတွေကိုအတိပြုနိုင်အောင်ဂျိုးဘန်းနေတယ်လို့လည်းပြောပါတယ်ညာလုံးပေါင်းစူတောင်းမွေတွေကခုံတီဆိုတာတွေပါဝင်လွန်ခဲ့တဲ့နေရစုခေကဘာသာရေးကောင်းဆောင်ရှီမွန်ဘာယိုချာရဲ့အုတ်ဂူဘေးမှာရှီယိုဆွဲအော်သိုဒေါ့ခ်စ်ဂျူးတွေထောင်းတောင်းချီစူဝေးရကမတော်တဆမှုဖြစ်ခဲ့တာပါ။ပွဲတော်ကာလအခမ်းအနားတွေကိုတော့ကြားမှခွဲပြီးကျင်းပလေးရှိပြီးတော့အမျိုးသားတွေအတွက်တည်ထက်နေရမှာထိခိုက်တိုက်စုံမှုအများစုဖြစ်ပွားခဲ့တာလို့လည်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေကပြောဆိုကြပါတယ်ခင်ဗျာ
။ထိပ်တန်းရောက်သတင်းတွေကိုဒေါ်ခင်မြတ်သက်နဲ့ကိုအောင်လူရင်းတို့ကပြောပြပေးခဲ့ကြတာပါ။ခုကဆက်လို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ပထမဦးဆုံးမြန်မာပြည်ကဘဏ်နဲ့ပတ်သက်တဲ့သတင်းနဲ့စတင်ပါမယ်။မြန်မာနိုင်ငံကပုဂ္ဂလိကဘဏ်တွေရဲ့ ATM ငွေထုတ်ဆက်တွေမှာတနေ့ငွေထုတ်နိုင်တဲ့ပမာဏကိုကျပ်2သိန်းအထိရှော့ချလိုက်ပြီးနောက်ပိုင်းငွေထုတ်ဆက်တွေရှိတဲ့နေရာတွေမှာမနက်အစောပိုင်းတည်းကတန်းစီနေသူတွေကိုနေ့စဉ်တွေ့နေကြရပါတယ်။အခုရက်ပိုင်းမှာတော့လကုံရက်ပိုင်းမှုတန်းစီငွေထုတ်ဖို့ကြိုးစားသူတွေပိုများလာနေပါတယ်။အခုလိုအခြေအနေကြောင့်အရေးပေါ်ငွေထုတ်ဖို့လိုသူတွေအခက်တွေ့နေကြပါတယ်။ငွေထုတ်ကျင်သူတွေကြုံရတဲ့အခက်တွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းဆောင်မကိုကိုကျော်ကျော်သိန်းကပြောပြပေးတာပါပဲ
။ကိုဗစ်ကာယောဂါကြောင့်စီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်လုပ်ငန်းတွေအားလုံးရပ်တန့်လို့နေဖြစ်နေတာပါ။ဒီကြားထဲပုဂ္ဂလိကဘဏ်ဝင်အများစုကအကြမ်းမဖက်အာဏာပိစံနဲ့စီရီယမ်လှုပ်ရှားမှုမှပါဝင်ခဲ့ကြတဲ့အတွက်ဘဏ်လုပ်ငန်းတွေတော်တော်လေးထိခိုက်ခဲ့ပါတယ်။အဲဒီမှာကိုယ်တိုင်သွားပြီးတော့ငွေထုတ်နိုင်တဲ့ပမာဏကိုရော ATM ငွေထုတ်ဆက်တွေမှာထုတ်နိုင်တဲ့ပမာဏကိုပါရှော့ချလိုက်ပြီးတဲ့နောက်ငွေထုတ်ခြင်းသူတွေအခက်တွေ့ကြရပါတယ် ATM ငွေထုတ်ဆက်တွေကနေတရက်ကိုကြက်ငွေ2သိန်းထုတ်ယူခွင့်ပြုထားပေမဲ့တကယ်ထုတ်တဲ့အခါဆက်တွေထဲမှာငွေမရှိတာငွေထုတ်ဖို့တန်းစီသူအစမတန်များပြားနေတာအဲလိုအခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းရန်ကုန်မြို့ကန်တူက VOA ကိုပြောပါတယ်
တော်တော်မှာပြန်လာတယ်နော်ပတ်တန် ATM ဆက်တွေကမရှိတာနဲ့အဲစိတ်ရကြီးရေးချေးသားမှာဆို ATM ထုတ်လို့အဆင်ပြေတာတခုပဲတန်းစားတွေကတခုမှပတ်သက်မရှိအရင်ဒီမတိုင်ရင်တော့သူလည်းထည့်စေအခုတော့မထည့်ရတော့ကြာသွားရတော့ပေးလေးလာထည့်လို့ထည့်မှလည်းသူတို့ကလည်းအတော့ရတာမသိတော့ငါကတော့ထုတ်လို့အဆင်ပြေတာ ATM ဆက်တစ်လုံးပဲရှိပေရောကမှတစ်ပုံပဲတူတယ်
တိုင်းပြည်အခြေအနေမတည်ငြိမ်တာကြောင့်ရောဘဏ်လုပ်ငန်းတွေရဲ့ခိုင်မာမှုအပေါ်ပြည်သူတွေစိုးရိမ်နေကြတာကြောင့်ပါဘဏ်မှာအပ်ထားတဲ့ငွေတွေကိုထုတ်ယူဖို့ကြိုးစားနေကြတာပါအခုလိုမျိုးလာကုန်ရက်ပိုင်းမှာတော့ EDM ဆက်တွေရှိမှတန်းစီသူတွေအရင်ကထက်ပိုများနေပါတယ်အကန့်အသတ်နဲ့ပဲငွေထုတ်ခွင့်ပေးထားလို့အရေးပေါ်ငွေလိုအပ်လာတဲ့အခြေအနေမျိုးမှာအခက်အခဲဖြစ်ရကြောင်းရန်ကုန်မြို့ကလုပ်ငန်းရှင်တူကပြောပါတယ်တရက်နှစ်သိန်းထုတ်နိုင်ဖို့နေတိုင်းအချိန်တီးတန့်ပေးရတယ်လို့ငွေစုစာအုပ်ထဲကနေထုတ်မဲဆိုရင်လည်းဘဏ်ကရက်ချင်းပေးပြီးစောင့်ခိုင်းတဲ့အကြောင်းသူကပြောပါတယ
်ဝေရှိတဲ့ EDM ဆက်ကိုရှားရတာရန်ကုန်မြို့ထဲမှာအဲအရာတော့ကိုရီးကျင်လာတဲ့ဖြစ်ပျက်လေးတွေပေါ့ဟိုဝေရှိတဲ့ဆက်ကြတော့လေတော်တော်သွားနိုင်မှာထုတ်လို့ရတဲ့သဘောရှိတယ်။ဒီလိုကြီးအစီအစဉ်ကိုယ်နဲ့ရောက်ကန်ဒီမှာဟိုဝေကုံသွားတာမျိုးရှိတယ်။တော်တော်ကငွေအသေးစားကိုလည်းဒီလိုစီကူကိုခွဲကြည့်ကြတော့ဘုရားလည်းဖြစ်ဖြစ်ဒိဋ္ဌိအမြီရောင်းဝယ်ထားပြီးတော့သတ်မှတ်ထားတဲ့ရက်မှာသက်သက်မချေနိုင်ဒီချင်းအဖို့ပဲတနာလို့ရှိတော့ဘယ်လိုခေါ်မလဲ။ဝေသားကန်သားပြီးတော့ဟိုပွဲသားလို့ပြောရမှာမသိဘူး။ကိုယ်လို့900လို့အမြင်ပေးပြီးတော့ဘယ်လိုလုပ်နေရတာလဲရှိတယ်။
ဘန်တွေပြူလဲသွားနိုင်နေဆိုတဲ့ကောလာဟလသတင်းတွေလည်းဒီအပိုင်းပြန့်နေတာမို့တချို့ကလည်းရသလောက်ငွေထုတ်ယူနေတာပါဘန်မှာငွေမအချင်သူတွေတဖြည်းဖြည်းများလာမယ်ဆိုရင်ငွေကြေးဆိုင်ရာမတည်ငြိမ်မှုတွေဖြစ်လာမှာကိုရန်ကုန်တိုင်းတွန်တေးမြို့နယ်ကဦးအောင်လင်းထွန်းကစိုးရိမ်နေပါတယ
်ပြန်မဲ့ထုတ်မဲ့ထုတ်မဲ့ပုံမှန်မဲ့အလိုပဲထုတ်နေတယ်ဆိုလို့ရှိရင်ဒါရည်ရည်မှာတော့တင်ကောင်းပါတော့ဒီကဟုတ်ပြီရင်ကျင်းလက်တွေမှာဆိုလေအဲ့ဒီငွေကြေးတွေကဟိုပါလို့လဲဆိုတော့ကျမ်းမတော်ကံပေါင်းတဲ့ခွင့်မဲ့ငူကျိုးစည်းစားမဲ့ဘာလို့လဲအချမ်းကြီးတွေစဉ်းစားနေကြရတယ်ဒီရေတွေဝယ်မဲ့အတိုက်ရှင်နော်အဲလိုမျိုးငူကျေးတဲ့ကောင်းကမတွေလည်းတော့မှုတွေများလာတာတော့ဟိုအကုန်ကြီးမျိုးနဲ့မြင်တယ်ဒီလူကြီးကောင်းမွန်မှုမျိုးနဲ့ကွာလို့မ
ဝန်ထမ်းအများပြားစီဒီအမ်လောက်ကြတဲ့ပုဂ္ဂလိကဘဏ်အတော်များများတဖြည်းဖြည်းပြန်ပြီးတော့ဖွင့်လှစ်လက်ပတ်နေပြီဖြစ်ပေမဲ့အာဏာမသိငင်ပုံမှန်အခြေအနေမျိုးတော့မရောက်သေးပါဘူးမြန်မာအရှိတိုင်းဘဏ် MOB ကအလုံမစင်းတဲ့သူတို့ရဲ့ဘန်ခွဲအတီးတီးကဝန်ထမ်း200ကျော်ကိုအလုံကနေထုတ်ပြကြောင်းကြေညာထားပါတယ်။တခြားဘန်တွေကလည်းသူတို့ဝန်ထမ်းတွေပုံမှန်အတိုင်းအလုံပြန်စင်းကြဖို့နောက်ဆုံးအချိန်ကြေညာချက်တွေအတီးတီးထုတ်ပြန်ထားပါတယ်ခင်ဗျာ
။အဲသမရဂျိုးပိုင်နေရဲ့ဂျက်တရာစီမံကိန်းနဲ့ပတ်သက်ပြီးတော့ဥရောပအမေရိကန်ဆက်ဆံရေးအသစ်ကြောင်းကိုဆက်လက်တင်ပြပေးပါမယ်
။ဗီဒီယိုကနေဆက်သွယ်စကားပြောတာတောင်မှအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေအကြားလေတံပြောင်းသွားတာကသိတာပါဗျ။ဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းမဟာမိတ်နိုင်ငံတွေအကြားအပြောင်းလဲကြီးပြောင်းလဲခဲ့ပါပြီ။ဥရောပကလည်းဒါကိုနှွေးထွေးစာကြိုးဆိုပါတယ်လို့လေးလာသူလက်စလီရင်ဂျာမူရီကပြောပါဗျ
။ He wants to work in concert with America's allies and partners.
သူကအမေရိကန်မဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲလှုပ်ဆောင်ခြင်းတာပါ။အထူးသဖြင့်ဥရောပကတွေပါ။ဒါဟာလုံးဝအရေးကြီးတယ်လို့ကျွန်မထင်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့နိုင်ငံစုံပါဝင်တဲ့အဖွဲ့တွေတဲ့ချက်ချင်းပြန်ဝင်တာကျန်းမာရေးနဲ့ယာတိဥရုဆိုင်ရာကိစ္စတွေမှာအမေရိကန်ရဲ့တန်ိဋ္ဌံခိုင်မာမှုကိုပြရခဲ့တာပ
ါအမေရိကန်ဟာကမ္ဘာကျန်းမာရေးအဖွဲ့နဲ့ပဲရစ်ယာတိဥရုဆိုင်ရာသဘောတူညီချက်ထဲပြန်ဝင်ခဲ့ပါတယ်ဘရက်ဆဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးနှစ်ကြိမ်သွားရောက်ခဲ့ပြီးဥရောပတမကနဲ့နေတိုးအဖွဲ့ရဲ့အရေးပါမှုကိုထောက်ပြခဲ့ပါတယ်ဥရောပကတန်တမန်ရေးရာအောင်မြင်မှုလို့မြင်တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုအသက်ပြန်သွင်းတဲ့ဆွေးနွေးဝိုင်းတွေမှာလည်းအမေရိကန်ပြန်ပါလာခဲ့ပါတယ်။ဒီသဘောတူညီချက်ကအားနည်းချက်တွေအများကြီးရှိတယ်လို့ပြောဆိုပြီးအရင်ထရမ့်အစိုးရကနှုတ်ထွက်ထားတာပါ။အမေရိကန်ပြိုင်ဘက်ရုရှားကိုလည်းဆက်ဆံမှုအသည့်အဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုလူသက်သမားအဖြစ်သမ္မတဘိုင်ဒန်ကတုံ့နှုံပြောဆိုပြီးပိတ်ဆို့တံခတ်မှုနှစ်ခုထပ်လုပ်ခဲ့ပါတယ်။လေးလာသူဘာဗာရှရီကော့ဖ်က
The new sanctions were kinda
အခုဒေတာချရတဲ့ပိတ်ဆို့မှုတွေကအရင်ဒေါ်လန်ထရန့်ဆိုရလင်းနစ်တုံးအောင်ချခဲ့တဲ့ပိတ်ဆို့မှုတွေတဲ့ပြင်းထန်ပါလေရုရှားကလည်းဒါကိုသိပါလေရုရှားကဒါကိုဒေါသထွက်ပါလေဘာလို့ဖြစ်ကုန်တယ်လဲဆိုတာရုရှားစုကလည်းနားမလည်ပါဘူ
းတစ်ချိန်တည်းမှာပဲရုရှားကလည်းဘိုင်ဒန်အစိုးရကိုစမ်းသက်တဲ့အနေနဲ့ယူကရိန်းနယ်စပ်နားကိုစစ်သားတသိန်းဆေလွတ်ခဲ့ပါတယ်လေးလာသူလယ်ရီစပါတိုက
He knows that inevitably
သမရယာရူစာပိုင်းမှာရုရှားနဲ့တရုတ်လိုနိုင်ငံတွေကစမ်းသက်တဲ့အနေနဲ့အကြအတဲတွေထိတ်တဲရင်ဆိုင်မှုတွေလုပ်မယ်ဆိုတာသမ္မတဘိုင်ဒန်ကသိပါတယ်ဘိုင်ဒန်အနေနဲ့ဒါတွေကိုကြိုတွက်ထားပြီးတော့တခြားအင်အားကြီးနိုင်ငံတွေမလုပ်ခင်အကွက်တွေကိုကြိုရွှေ့ထားမယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်မှာခေါင်းဆောင်အစ်တက်ပြီဆိုတာသတင်းစကားပေးတာမျိုးပ
ါသမ္မတဘိုင်ဒန်လက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးယိုယွင်းသွားတယ်လို့ရုရှားနိုင်ငံမော်စကိုမြို့ကန်တွေကမြင်ပါတယ်ကျွန်တော်သူ့ကိုမကြိုက်ပါဘူး ရုရှားနဲ့ဆက်ဆံရေးမှာသူကရန်လိုတယ်လို့မြင်တဲ့အကြောင်းပြောသွားတာပ
ါ
ရုရှားကိုအကောင်းမမြင်ဘူးဆိုတာကျွန်တော်သိပါတယ်ဒါကတော့ကျွန်တော်သိတဲ့ကိစ္စပါလို့ပြောသွားတာပါတရုတ်နဲ့ဆိုရင်လည်းရှင်ချမ်းပြည်နယ်ကဝီဂါလူမျိုးတွေအပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့ဘိုင်ဒန်အစိုးရကဆွဆွဲထားပါတယ်တရုတ်ကတော့ဒါကိုညှင်းဆိုပါတယ်ပထမကမ္ဘာစစ်တုန်းကတူရကီကအာမေးနီးယန်တပ်တန်းလောက်ကိုတတ်ခဲ့တဲ့ကိစ္စကိုလည်းလူမျိုးတုံးတပ်ဖြတ်မှုအဖြစ်လက်တလောအတွင်းမှာပဲအမေရိကန်သမ္မတကအတိအမှတ်ပြုခဲ့ပါဗျာ
။ It's a consequential decision. It won't make it easy.
ဒါကအကျိုးဆက်များတဲ့ဆုံးဖြတ်ချက်ပါ။အာမေးနီးယားကိစ္စကြောင့်တူရကီနဲ့ဆက်ဆံရေးမပြေဖြစ်နိုင်တယ်လို့ရှင်ချမ်းကိစ္စကြောင့်တရုတ်နဲ့လည်းပြေလည်မှာမဟုတ်ပါဘူး။ဘိုင်ဒန်အစိုးရအတွက်ရောကမ္ဘာအတွက်ပါအရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ဖို့လိုပါတယ်။ဒါကြောင့်ဒါဟာရှုပ်ထွေးပါတယ်။နောက်တစ်ခုစဉ်းစားရင်လည်းကျွန်တော်တို့မြင်ကျင်တဲ့ကိစ္စတစ်ခုဖြစ်တဲ့ဘာနဲ့အလဲလဲလုပ်မလဲဆိုတဲ့ကိစ္စမျိုးတွေဖြစ်လာနိုင်ပါ रे
အခုလောလောဆယ်မှာတော့သမ္မတဘိုင်ဒန်အစိုးရအနေနဲ့ဥရောပမဟာမိတ်တွေနဲ့နိုင်ငံရေးတာတာရာရာရှိနေပါ रे ခင်ဗျာ
ကိုညင်းချင်းကပြောပြပေးသွားတာပါအခုဆက်လက်ပြီးတော့ကိုဗစ်ဒုတိယလှိုင်းကိုအသေးအံကြော်ဖြတ်နေရတဲ့အိန္ဒိယနိုင်ငံအကြောင်းကိုမတ်မြသစင်အောင်တင်ပြပေးတာပါ रे ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံအတွက်အကူအညီတွေပေးဖို့အမေရိကန်ရဲ့ထုတ်ပြန်မှုကနှေးကွေးနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရကတော့အိန္ဒိယကိုလိုအပ်တဲ့အရေးပေါ်ပစ္စည်းတွေပေးပို့ဖို့စီစဉ်နေတာပါ။ VOA တန်တမန်ရေးရသတင်းတောက်စင်နီစိန်းကသတင်းပေးပို့တာပါပဲ
။ COVID ဒုတိယလှိုင်းရိုက်ခတ်မှုကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံတော်ဝန်တည်ဆုံသူတွေရဲ့ကြံရစ်တဲ့မိသားစုဝင်တွေဝမ်းနဲ့ငိုကြွေးဆုတောင်းတဲ့တွေနဲ့ဖုံးလွှမ်းနေပါတယ်။အခုဆိုရင်အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးတဲ့သူဟာ2,000နီးပါးရှိနေပါပြီ။တချို့မျိုးတွေကဆေးရုံတွေမှာလူနာတွေအတွက်အောက်ဆီဂျင်တွေအလုံးအလောက်မရှိတာကြောင့်လူနာရှင်တွေနဲ့ဆရာဝန်တွေသူနာပြုတွေကြားအငြင်းခုန်ပြဿနာတွေလည်းဖြစ်ကြပါဗျ။ American သမ္မတဂျိုးဘိုင်ဒန်ကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပြီးခဲ့တဲ့တနင်္လာနေ့ကဖုန်းဆက်သွယ်စကားပြောခဲ့ပြီးတော့အိန္ဒိယမှာလိုအပ်နေတဲ့ဆေးပစ္စည်းအကူအညီတွေကိုအမြန်ဆုံးပေးပို့သွားမယ်လို့ပြောဆိုထားပါတယ်။
Our independence from the virus. We are sending the actual mechanical parts that are needed for the machinery they have to build.
ကောက်ဝဲဈေးတွေထုတ်ဖို့လိုအပ်တဲ့စစ်ပစ္စည်းတွေကိုပို့ပေးမှာပါ။ကျွန်တော်တို့ကိုယူမတဲ့ကောက်ဝဲဈေးတွေကိုလည်းအိန္ဒိယကိုပဲတော့ပို့နိုင်မယ်ဆိုတာဆင်းနေနေပါတ
ယ်။ To India, which will be my intention to do.
အမေရိကန်ကနောက်ထပ်ကာကွယ်ဆေးတွေကိုအမြန်ဆုံးအတည်ပြုပေးဖို့လိုအပ်တယ်လို့ဒီလိုအတည်ပြုပြီးရင်တော့အိန္ဒိယနဲ့တခြားလိုအပ်နေတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေမျှဝေပေးသွားနိုင်မယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယကိုလိုအပ်တဲ့အကူအညီတွေပေးဖို့လုပ်နေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ
် The department is working closely
with other agencies. Oxygen don't piss you. Yoga စစ်ဆေးကြိယာတွေ၊ကာကွယ်ရေးဝတ်စုံတွေနဲ့တခြားအရေးကြီးလိုအပ်နေတဲ့ပစ္စည်းတွေကိုအမြန်ဆုံးပို့နိုင်အောင်ကျွန်တော်တို့လည်းတခြားအမေရိကန်ဖွဲ့စည်းတွေအနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်
။ India Cyber ဆိုင်ရာဝန်ထမ်းတွေအတွက်လည်းလိုအပ်တဲ့အကူအညီတွေပေးမယ်လို့ပြောခွင့်ရ John Kirby ကပြောပါတယ်။အခုလိုယောဂကူးစက်မှုနှုန်းအစမတန်မြင့်တက်နေတဲ့အခြေအနေမျိုးမှာအိန္ဒိယအပါအဝင်နိုင်ငံတွေအနေနဲ့ကာကွယ်ဆေးတွေလည်းလမ်းမိနိုင်ဖို့လိုနေတာပါ။ဒါကြောင့်ညာနာမူပိုင်ခွင့်အရာကန့်သက်ထားတာတွေကိုယာယီလျှော့ပေါ်ပေးဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကိုတောင်းဆိုမယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီပေါ်မှာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဆာရာဟိုဝင်စကီကအခုလိုပြောပါတယ်။
But the Biden administration is certainly in a position to say, you know what, this is a crisis. India
အရေးပေါ်ကာလမှာညာနာမူပိုင်ခွင့်အရာကန့်သက်ထားတာတွေကိုယာယီဆိုင်ရပြီးဈေးတွေကြိုက်တဲ့လောက်ထုတ်ခွင့်ပေးမယ်လို့သမ္မတဘိုင်ဒန်အစိုးရအနေနဲ့ပြောနိုင်တဲ့အခြေအနေမှာရှိပါတယ
်။ကယောဂရိုက်ခတ်မှုတန်ခံနေရတဲ့အိန္ဒိယကတုံ့လုံချောက်ချားစရာကောင်းတဲ့ရုပ်ပုံတွေကြောင့်နိုင်ငံတကာအနေနဲ့ကာကွယ်ဆေးနဲ့အသက်ကယ်ဆေးတွေမျှဝေပေးဖို့ပြောင်းလဲစဉ်းစားလာနိုင်တယ်လို့ယူဆကြောင်းသုံးသပ်သူတွေကပြောပါတယ်ရှင်
။အိန္ဒိယနိုင်ငံကိုနိုင်ငံတကာကကိုဗစ်အရေးပေါ်ပစ္စည်းတွေကူညီရတဲ့ပတ်သက်ပြီးတော့မတ်မြသစင်အောင်ကတင်ဆက်ပေးတာပါ။တော်ရရှင်နဲ့အခုကြားနေရတာက VOA America တန်ဖြစ်ပါတယ်။မကြခင်မှာမက်ကင်မြူထရဲ့အမျိုးသမီးကန္နာသူတဆောင်တဲ့အမေရိကန်တခွင်နဲ့အသိပ္ပယ်နဲ့နှီးပညာအစီအစဉ်တွေကိုနားဆင်ကြရမှာပါအခုတော့ကမ္ဘာသတင်းမီဒီယာထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ထုံထုံတင်ပြပေးတဲ့အစီအစဉ်ကိုကြားကြမှာပါမြန်မာပြည်မှာဆက်အနာသိမ်းယူပြီးနောက်စစ်ဘုတ်ချုပ်တွေနဲ့ပတ်သက်တဲ့လုပ်ငန်းတော်တော်များကိုအမေရိကန်နဲ့အနောက်အစုကစီးပွားရေးပိတ်ဆို့လိုက်ပေမဲ့လည်းဆေးအုပ်စုကိုအဓိကဝင်ငွေကြားတဲ့လုပ်ငန်းတွေကိုတော့မထိခိုက်သေးတဲ့အကြောင်းကိုရေးသားတဲ့ဆောင်းပါးကိုနားဆင်ကြရမှာပါကျွန်တော်အမျက်သူကပဲတင်ဆက်ပေးတာပါတယ် မြန်မာအာဏာသိမ်းခေါင်းဆောင်တွေအတွက်တံငွေကားရတဲ့ဝင်ငွေကိုဖျက်တောက်ဖို့အချိန်ရောက်ပြီဆိုတဲ့ခေါင်းစဉ်နဲ့ The Washington Post online သတင်းမှာဖော်ပြထားတဲ့ Editor အပေါ်ကိုတင်ပြပေးချင်ပါတယ်။မြန်မာစစ်တပ်နဲ့အရက်သားပြည်သူတွေအကြားပဋိပက္ခပုံမူကြီးထွားလာတာမို့တချို့လဲမြန်မာဟာမကြမီမှာအရှိတောင်အရှာရဲ့ Syria လို့ပြည်တွင်းစစ်ကဖျက်ဆီးလိုက်တဲ့နိုင်ငံဖြစ်လာနိုင်မလားလို့သတိပေးနေတာရှိနေပါတယ်တဲ့။ပြိုဆင်းလာတဲ့စီးပွားရေးကြောင့်မကြမီလူသားကပ်ပေးဆိုးကိုဦးတည်နေတယ်လို့လဲလူ့အသမကနဲ့နိုင်ငံတကာကယ်ဆယ်ရေးအရာရှိတွေကသတိပေးချက်တွေရှိနေတယ်လို့ဆိုပါရယ်။အာခန်အန်တူမှုတွေကြမ်းကြမ်းခံနေဆဲဖြစ်ပြီးခေါင်းဆောင်ပိုင်းကလည်းဒီနီလန်းသာဒီမိုကရေစီနီးနဲ့ရွေးချယ်တင်မြှောက်တဲ့အစိုးရကိုပြန်လည်ရရှိဖို့စစ်တပ်ကိုဖိအားပေးနိုင်မယ်လို့ရှုမြင်ထားပုံရတယ်လို့ဖော်ပြထားပါရယ်။မြမတဘာဝအရေးမြစ်တွေကရတဲ့ဒေါ်လာငွေစီးဆင်းမှုကိုရပ်တန့်ပစ်တာမျိုးစတဲ့နိုင်ငံတကာထောက်ခံမှုလုံလုံလောက်ရမှသာအောင်မြင်မှုအခွင့်အလမ်းရှိမယ်လို့လည်းဆောင်းပါးကထောက်ပြထားပါရယ်။ဘိုင်ဒန်အစိုးရနဲ့ EU တို့ကတော့စစ်တပ်ပိုင်းတစ်တို့ကြောင်မြတ်တို့ပလဲလုပ်ငန်းတွေနဲ့တခြားလုပ်ငန်းပေါင်းစုကြီးတွေကိုပိတ်ဆို့ထားပေမဲ့စစ်တပ်ကိုဝင်ငွေအများဆုံးရရှိစေတဲ့တဘာဝတငွေလုပ်ငန်းကိုပိတ်ဆို့ဖို့ကြတော့ American နဲ့ EU အရာရှိတွေကချီတုံချတုံဖြစ်နေတယ်လို့ဆိုပါရယ်။မြမရေနံနဲ့တဘာဝတငွေလုပ်ငန်း MOG American Chevron နဲ့ပြင်သစ်တိုတက်ရေနံကုမ္ပဏီတို့ဟာနှစ်စဉ်တဘာဝတငွေတင်ပို့ခြင်းကရတဲ့ဝင်ငွေဒေါ်လာတန်900နီးပါးရှိတယ်လို့ဆိုပါရယ်။ဒါအပြင်ပြင်ပလေးလာသူတွေအဆိုအရမြမရေနံနဲ့တဘာဝတငွေလုပ်ငန်းဟာထိုင်းနိုင်ငံပိုင်လျှက်စစ်ကုမ္ပဏီကနေတစ်နှစ်ကိုဒေါ်လာတန်350နီးပါးရရှိနေလို့ဆိုပါရယ် Chevron နဲ့ Total ကုမ္ပဏီတွေဟာပြင်ပဖိအားတွေကိုကူးကံမှုအတွက်မြမရက်ဘက်အဖွဲ့အစည်း400ကျော်ကိုလည်းထောက်ပံ့ပေးနေတယ်ဆိုပြီးတော့စင်ကြေပေးနေတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်မကြသေးမီကရက်ဘက်အစုပွဲတွေကပေးပို့တဲ့စာထဲမှာဖော်ပြထားတာကတော့ဒီကုမ္ပဏီတွေဟာဒဏ်ငွေထုတ်လို့ဖြန့်ဝေတာကိုရက်ဆိုင်ဖို့မလိုပဲစစ်တပ်နဲ့စစ်တပ်ပိုင်ဒဏ်ငွေလုပ်ငန်းတွေကိုအကျိုးအမြတ်ခွဲဝေပေးနေတာကိုသာရက်တန့်ဖို့လိုတယ်ဆိုပြီးထောက်ပြထားပါရယ်ဘိုင်ဒန်အစိုးရအနေနဲ့မြမရေနံနဲ့တဘာဝတငွေလုပ်ငန်း MOGE ကိုပိတ်ဆို့အရေးယူတာအပြင်အကွန်ပဏာတွေကိုတင်စီထားတဲ့ထိုင်းနဲ့စင်ကာပူမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုပိတ်သိမ်းပစ်နိုင်တာမျိုးလည်းလုပ်နိုင်တယ်ဆိုပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီအကျိုးစီးပွားတွေကိုဖယ်လိုက်ရင်ဗိုလ်ချုပ်တွေအနေနဲ့သူတို့အာဏာသိမ်းတာမအောင်မြင်ဘူးဆိုတာနောက်ဆုံးမှလက်ခံကောင်လက်ခံလာနိုင်မယ်ဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်တာပါတယ်။အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရင်တော့ soundcloud.com/voabemis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ခုတော့ပတ်စင်ကနာတွေကိုကြားကြမှာပါပထမဦးဆုံးမက်ကမြူတွေရဲ့စတီဒီယမ်လှုပ်ရှားမှုသွေးအေးသွားပြီလားဆိုတဲ့အမျိုးသမီးကနာကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေဦးဆောင်ပြီးတော့ဆေးဥချုပ်ရေးကိုအကြမ်းမဖက်တဲ့အာနာဖီဆန်နဲ့စတီဒီယမ်လှုပ်ရှားမှုသွေးအေးမသွားသေးပါဘူးလို့စီဒီယံလှုပ်ရှားမှုမှာပါဝင်နေကြတဲ့ကျမရေးဝန်ထမ်းတွေကပြောပါရယ်စစ်ကောင်စီဘက်ကဖိနှိပ်တာတွေပြင်းပြင်းထန်ထန်လှုပ်လာနေတဲ့အတွက်လမ်းပေါ်ထွက်လှုပ်ရှားမှုတွေကအရင်လောက်မများတော့ပေမဲ့စီဒီယံပါဝင်ဆက်နာရှင်ဆန့်ကျင်လှုပ်ရှားမှုတွေကပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့သူတို့ကပြောပါရယ်၃လနီးပါးရှိလာပြီဖြစ်တဲ့စီဒီယံလှုပ်ရှားမှုတွေဘယ်လိုပုံစံနဲ့ဆက်ရှိနေပါလဲဘယ်လောက်ထိရောအောင်မြင်နိုင်လို့ပြောနိုင်ပါလဲဆေးဥချုပ်မှုဆန့်ကျင်လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေကြတဲ့အမျိုးသမီးဆရာဝန်တချို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ကင်မြူတွေကတင်ဆက်ပေးတာပါဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
ဖေဝါရီလအတည့်ရဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့ရက်ပိုင်းအတွင်းမှာပဲအာဏာသိမ်းမှုကိုစန့်ကျင်ကောက်ကွက်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံတော်ပုံစံမျိုးစုံနဲ့ပေါ်ထွက်လာခဲ့တာမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီနဲ့မပူးပေါင်းမှုဆိုတဲ့ CDM လှုပ်ရှားမှုကလည်းအရှိန်ဟုန်ကောင်းကောင်းနဲ့စတင်ခဲ့တာပါ။ဒါပေမဲ့အာဏာသိမ်းထားတဲ့အချိန်ကြာလာတာနဲ့အမျှဒီလှုပ်ရှားမှုတဖြည်းဖြည်းအားနည်းသွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိလာပါတယ်။လက်ရှိ CDM လှုပ်ရှားမှုတွေမှာရှင်းလင်းကပါဝင်နေပြီးသူ့ရဲ့လုံခြုံရေးကြောင့်အမည်မဖော်လို့တဲ့ဆရာဝန်အမျိုးသမီးလူငယ်တစ်ယောက်ကတော့ CDM လှုပ်ရှားမှုအပါအဝင်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေသွေးအေးမသွားသေးပါဘူးလို့ပြောပါတယ်။
အစိုးရတော့မဟုတ်ဘူးခင်ဗျကျွန်တော်တို့ကလေလက်ရှိမှာအားလုံးကပေါ့နော်ကိုယ်ခန္ဓာနဲ့ကိုယ်အကုန်လုံးပြန်ပြီးတော့ဟိုတိုက်ဖို့အတွက်ကိုအားလုံးသိချာတော့စီစဉ်နေကြရပေါ့နော်ဟိုကိုယ်ခန္ဓာနဲ့ကိုယ်ကျွန်တော်တို့ဆိုလို့ရှိရင်လေလူနာရီကိုပြန်မှာဘယ်လိုကုမလဲဖြစ်လာတဲ့ product တွေဖြစ်လာလူနာရီကိုဘယ်လိုမျိုးကုမလဲဘယ်လိုမျိုးကယ်မလဲဆရာဝန်တွေရောဆရာမတွေရောအဲ့ဒီအတွက်သိချာလုပ်နေတယ်လို့တခြားဒီ product တွေပဲကွာပေါ့နော်ကလေးတွေရဲ့ product တွေဒီလဲနေသွားတာမဟုတ်ဘူးညာလက်ရှိမှာအခုဆိုရင်အရင်တော့လိုပဲပြန်ပြီးတော့ product တွေတောက်ချောက်ပေါ့နော်ပြန်ထွက်လာကြပြီပြန်ပြီးတော့ဟာလိုပဲသွေးအေးသွားတော့မဟုတ်ဘူးညာကျွန်တော်တို့ကပြန်ပြီးတော့ဘယ်လိုပြောမလဲအဲသွေးအေးတာမဟုတ်ဘဲနဲ့ပြန်တိုက်ဖို့အတွက်ကိုကျွန်တော်တို့ဘက်ကလည်း you ha နဲ့ပေါ့နော်ပြန်ပြီးတော့အကွက်ချနေတာပေါ့နော်အဲ့လိုပုံစံမျိုးလုပ်ပြရအောင်တော့သွေးသွားတာမဟုတ်ဘူးကျွန်တော်တို့ကတော့အဆုံးပြီးတော့ဆက်တိုက်သွားမှာပဲကျွန်တော်တို့အနိုင်ရတဲ့အချိန်ကိုကျွန်တော်တို့ဆက်တိုက်သွားဖို့အစီအစဉ်ရှိတယ်ခင်ဗျာကျွန်တော်ကတော့
ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကန့်ကွက်လှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖွဲ့တွေကနေရောညပါပြစ်ခတ်တပ်ဖြတ်နှိမ်နင်းတာဖမ်းဆီးအရေးယူတာနှိမ့်ဆက်ညှဉ်းပန်းတာတွေစက်တိုက်လှုပ်ဆောင်လာနေတာကြောင့်လုံမထွဲဆန္ဒပြပွဲတွေအရင်လောက်လူများများတော့တလို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့သူတွေကိုအလုတ်ပြန်ဆင်းဖို့ဖိအားပေးခံရတာတွေကလည်းတနည်းတခြားပိုးပြီးတော့များလာနေတာပါအချိန်ကြာလာတာနဲ့အမျှအခက်အခဲတွေရှိလာပေမဲ့လို့အများစုကတော့အခုအချိန်ထိတောက်ခံထားကြတုံးပါပဲလို့CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဒေါက်တာမျိုးကပြောပါတယ
်အပေါ်ကထပ်ထပ်ပြီးတော့လာတဲ့ဖီးယားဖီးယားဖီးယားတွေပေါ်မူတည်ပြီးတော့အဲတယောက်ချင်းတစ်ခုစီမြားဖြစ်သွားမှာလေအဲတော့တန်းနိုင်တွေတော့ဥပမာကျွန်တော်တို့ကချင်းချင်းကြော်ပြလို့ရတာကတကယ်လို့များလုံးဝနောက်ဆုံးအချက်တည်းဖြစ်သွားလို့အလုံးဝင်တဲ့လူရှိရင်တောင်းမှအဲ့ဒီဝင်တဲ့လူတွေဒီဘလိုနည်းနဲ့ဆက်ပြီးစစ်ဆေးလို့ရလဲယနေ့မလဲတောင်း just တွားတဲ့အမှတ်တွေပြင်ပြန်တယ်အဲ့အခုဒါဖြစ်နေလေဆိုကျွန်တော်တို့အချိန်တွေမှာအဲ့လိုဟာမျိုးပြောလို့ရှိရင်ဒါတိစတော့ဖြစ်သွားတာပေါ့နော်အဲ့ဒါကလည်းဟိုပြောနေတဲ့လူတွေမှာလည်းပြည့်မရှိပါဘူးနော်ဟိုဒီလိုမျိုးနဲ့ရောတော့မှာရှိပါအောင်နော်ဒီခါကျတော့လေတိစတော့ပုံစံမျိုးဖြစ်သွားတဲ့ဟာလေးဝင်နေလို့ကောင်းပြီပေါ့နော်ဟိုနေရာဌာနအလိုက်ပဲဆုံးဖြတ်ရမယ်လို့ထင်တယ်တနိုင်နေလို့အလုံးလုံးလို့မရအောင်တချို့အငယ်လေးတွေကြောက်လို့ဝင်သွားရင်တော့မှကျန်တဲ့လူတွေကလုံးလုံးလို့မရအောင်တော့ကြဘူးဆိုရင်တော့အဆင်ပြေပါပါ။ဒါတော့ဖြစ်နေဇာဝင်အငယ်ကြီးကသူကနောက်ဆုံးချိန်ထိတော့မှာနောက်ဆုံးချိန်ထိအဆင်ဆုံးပါပဲ။နော်။ဒီထဲမှာတော့တချို့ကလည်းမတတ်တာလို့တော့အားမျိုးရှိကြောင်းရှိနိုင်တယ်။တချို့ကျတော့လည်းစောင့်နေကကြာချင်းလို့တော့အားလည်းဖြစ်နိုင်တယ်ပေါ့နော်။အဲ့တော့ကိုယ်နေရာဒီကကိုထံတော်မူတည်ပြီးတော့လှုပ်ရှားရမယ်ထင်ပါတယ်။ရခိုင်တို့အများကြီးတောင်းခံနေသူတို့ကလည်းဘယ်လိုမျိုးများပြန်ခေါ်ရမလဲဆိုတော့ပြန်စီရမှာပဲလေ။ဒီလိုချင်းချောက်နေတာဒီဒီမှာမြေမှုစုချင်းချောက်တဲ့နာမောက်ကနေတခြားနည်းလမ်းတော့အောင်ပါပေါ့သူတို့အခုလဲသူတို့ကချင်းချောက်တာနဲ့ချော်တာနဲ့ဒီလိုရေထဲမှာတက်နိုင်ပြီးတော့တုံးနေတာ
အချမ်းမဖက်တဲ့နည်းနဲ့အာနာရှင်ကိုဖီဆန်တဲ့ CDM လှုပ်ရှားမှုဟာအတိုင်းအတာတစ်ခုအထိအောင်မြင်နေတယ်ဆိုတာသိတာပါတယ်လို့လဲဒေါက်တာမျိုးကပြောပါတယ
်အခုအထိကျွန်တော်တို့ဒီကျွန်တော်တို့ဒီဖတ်တိုင်းတစ်ခုကိုဆက်ခဲ့ပြီးတာ CDM ဝန်ထမ်းတွေဒီကျွန်တော်တို့ဖတ်တိုင်းတစ်ခုဆက်ခဲ့ပြီးတာအဲ့ဒီရဲ့အကျိုးဆက်ကိုလည်းမြင်လျာပြီးတာဒါကြောင့်ဆိုတော့အဲကျမကြီးကတော့အတိတ်အဆုံးပဲကျမကြီးအတိတ်အဆုံးကဘာကြောင့်လဲဆိုတော့ CEO စီကန်းဆိုတာအစော်ရရလူရင်းနဲ့ဆက်ဆံပြီးတော့ဟိုကပေါ့ service ပေးနေတဲ့နေရာလေးလေအဲ့တော့ general public ကို service ပေးနေတဲ့နေရာလေးမရမ်းတာဟာအရင်တိတာထင်ရှားတယ်လေနိုင်ငံတကာမှာလည်း image ကအရင်ကြီးရဲ့ impact ကအရင်ကြီးရဲ့ပေါ့သူတို့အဲဂျန်နီယာပြုတ်လောက်အောင်တိုင်းနိုင်တာဟုတ်ချင်မှဟုတ်မယ်ဆိုတော့ညာလေဒီဟာရဲ့ image ကတအားကြီးရဲ့အဲ့ဒီတွေ့အောင်မြင်တယ်လို့ပြောလို့ရတယ်ဟုတ်တော့လို့ပဲမြင်နေပေါ့နော
်မြန်မာနိုင်ငံမှာဆရာနာရှင်စနစ်ကိုအမြင့်ပြတ်တိုက်ထုတ်ခြင်းနဲ့ဆိုရင်အခုချိန်မှာ CDM လှုပ်ရှားမှုအရှိန်ပြတ်မသွားအောင်ဆက်ပြီးတော့ထိန်းထားဖို့အရေးကြီးတယ်လို့အမိမဖော်လို့တဲ့ဆရာဝန်ကပြောပါတယ်
အဓိကပေါ့နော်
ကျွန်တော်တို့ဆရာဝန်တွေဆိုလို့ရှိရင်ဟိုဟာတောက်ခံနိုင်နေတယ်ပေါ့နော်ဘာလို့ဆိုအလုံးကြီးဟိုဝင်ဝင်မရကြတော့ဘူးဆိုပေမဲ့လည်းအခုချိန်ဒီမှာကျွန်တော်တို့ကအရင်ဟိုမိသားစုဆရာဘာညာအဲ့လိုမျိုးတွေနဲ့ကျွန်တော်တို့ကတောက်ခံနိုင်မယ်တကယ်တကယ်တမ်းတောက်မခံနိုင်တာအငယ်ဝန်တန်းနေခင်ဗျတခြားဌာနကအငယ်ဝန်တန်းနေရောဒီကျွန်တော်တို့ဌာနအငယ်ဝန်တန်းနေရောပေါ့နော်အဲ့ဒီတော့ကျတော့ကျွန်တော်တို့လည်းတက်နိုင်တဲ့များစပို့ရီတော့ရှာပြီးနေရပေါ့နော်တခြားဌာနတွေဆိုရင်လည်းကျွန်တော်တို့တက်နိုင်တဲ့များလိုက်ပြီးတော့စပို့ရီပြီးတယ်နောက်ဆုံးပတ်စံမတက်နိုင်ရင်ပတ်စံတွေပါပြီးဖို့ခက်ခဲဖြစ်နေတော့မှကျွန်တော်တို့အဲဒီတန်းနေစီရေအဲ့လိုမျိုးဝယ်ပြီးတော့စားဖို့တောက်ဖို့ပေါ့နော်တအိမ်တော်ကအဲ့လိုမျိုးတွေတော့လိုက်ပြီးတော့စပို့ပြီးဒီတောက်ခံနိုင်ဖို့ကတော့တော်တော်ကိုအရေးကြီးတယ်ခင်ဗျာဘာဖြစ်လို့ဆိုတော့အခုချိန်နေမှာကျွန်တော်တို့ကတ္တမတောင်းခံနိုင်ဘူးကျွန်တော်တို့ဘက်ကပေါ့နော်ဘယ်လိုပြောမလဲရှုံးတယ်လို့မဟုတ်ရမှာလေရေးကြီးအဲတားကြီးဟိုအချိန်ကျဆန့်လိုက်ပြီလို့ဖြစ်သွားတယ်ပေါ့နော်ပြန်ဝင်တဲ့လူများနေလို့ဆိုရင်တောင်းခံနိုင်ဖို့ကတော့တော်တော်ကိုအရေးကြီးတယ်ခင်ဗျာ
အခုအချိန်မှာစီရီယံမလှုပ်ရှားမှုကိုပြည်ပင်းပြည်ပကဝိုင်းဝန်းကူညီထောက်ပံ့ပေးနေရတဲ့အားလုံးကလည်းဒီလှုပ်ရှားမှုရပ်တန့်မသွားစေဖို့အတွက်အများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါတယ
်ထိရောက်မှုရှိပါတယ်ခင်ဗျာအားတွေကဒီရန် support တင်နေပြီးတော့ဒီတင်းပြပါနေပြီးတော့ဗောနော်အကုန်လုံး support ရေးပေးကြရဲဗောနော်ဟိုသူတို့လည်းဒီကဲဆိုရင်ကျွန်တော်တို့ဒီ2020တနည်းလုံးမှာဒီဒီပြည်ပအောင်ပြပအောင်အကုန်လုံးက covid အကြောင်းမို့လို့အကုန်လုံးစီးပွားရေးတွေအဲခက်ခဲတွေဖြစ်ခဲ့ကြရဲဗောနော်အဲ့ဒီလိုမျိုးအခြေအနေမျိုးမှာတော့မှာပဲအားလုံးကလိုလိုလားလားနဲ့အဲအကုန်လုံးတကယ်ဟိုဗောနော်လူအပ်တဲ့လူကို support ပေးဖို့အတွက်ကိုသိသိကြကြကိုလူတွေဖွဲ့ပြီးတော့ဟိုဟာလိုက်ပြီးတော့ဂလူကိုတိုင်းရောပတ်စံငွေကြေးတက်ငွေကြေးတက်နိုင်တယ်လို့ငွေကြေးဗောနော်အာပြီးတော့ငွေကြေးထည့်ပြီးတော့ငွေကြေးဒါမှမဟုတ်လူအင်အားပါစိုက်ထုတ်ပြီးတော့အကုန်လုံးလိုက်ပြီးတော့ support လုပ်ပေးနေတဲ့လူတွေလည်းအများကြီးရှိတယ်ခင်ဗျအားလုံးကိုလည်းကျေးဇူးတင်ရပါတယ် support လုပ်နေတဲ့လူတွေကိုလည်းသူတို့ဒါမှမဟုတ်ရင်လက်ရှိ CDN လက်ဆက်လက်လှုပ်ဆောင်နေတဲ့ဝန်ထမ်းတွေအကုန်လုံးအတွက်တော်တော်ကိုအခက်အခဲဖြစ်နိုင်ပါတယ်ခင်ဗျ
လက်ရှိမှာစစ်ကောင်စီဘက်ကပြည်သူတွေကိုကြောက်လန့်စေမဲ့နီလန်ပေါင်းစုံတုံးပြီးအချက်ကန်၆လန့်နေတာတွေရှိနေတာကြောင့်လူလူကြားမှာစိုးရိမ်မှုနဲ့အကြောက်တရားတွေများလာစေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိအာဏာစန့်ကျင်လှုပ်ရှားမှုအပြည်တိုင်အောင်မြင်ဖို့ဆိုရင်ဒီလိုစစ်ကောင်စီဘက်ကဖန်တီးနေတဲ့အကြောက်တရားတွေကိုတွန်းလှန်နိုင်ဖို့ကအဓိကပါပဲလို့လည်းသူကပြောပါတယ်။
ဒီလူတွေကတော့ပူပေါင်းတယ်ခင်ဗျာဒါပေမဲ့လေအခုလက်ရှိပြနေထားတဲ့အတိုင်းပေါ့နော်အဲဒီမှာမှပူပေါင်းတဲ့လူရှိသလိုမပူပေါင်းမဲနဲ့အဲဘယ်လိုဘယ်လိုပြောရမလဲအခုပြန်ရင်းချင်းအဲဒီပေါ့နော်အဲ့ဒါကြီးလက်ရှိရခင်ဗျာအဲ့လိုမျိုးလူမျိုးတွေလက်ရှိရတကယ်တော့အတိအခက်ခဲရတော့ဘာလဲဆိုရင်သူလက်ရှိလုပ်နေတဲ့အလုပ် CDM ကိုလည်းသေချာ support လုပ်မယ်နောက်တစ်ခုက protest တွေလည်းသူကသူသေချာလှုပ်ဆောင်သွားမယ်နောက်တစ်ခုက CRPH ကလည်း NGO ဖွဲ့ပြီးတော့အခု NGO ကလည်းပေါ့နော်ဟိုသူ့ပိုင်းကလည်းလုတ်ပိုင်ခွင့်နဲ့ကနေတရားလုတ်ပြီးတော့ဟိုဘက်နဲ့ဒီဘက်အချိန်ဆက်မိမိလုတ်သွားမယ်ဆိုတော့ကျွန်တော်တို့ကအောင်မြင်နိုင်တယ်ပေါ့နော်အတိအကျတော့တစ်ခုနဲ့တစ်ခုကြားထဲမှာနည်းနည်းလေး communication gap ကြီးရှိနေတာလေအခက်အခဲတစ်ခုဖြစ်ပြီးတော့နောက်တစ်ခါကျတော့ဘာလဲဆိုတော့စီးတူးလေးကြောက်တာခင်ဗျာဝန်ထမ်းတွေအတိအကျလက်ရှိ CDM ကနေပြီးတော့စိတ်ယုံကိုပြန်သွားတယ်အလုပ်တွေပြန်ဝင်ကြတယ်နန်းစီပြန်နေဖြစ်သွားကြတယ်ဆိုတော့ကြောက်ကြတာခင်ဗျာဘာဆိုတော့အခုပေါ့နော်လက်ရှိအာနာလုခါတဲ့စစ်ကောင်စီပေါ့ကျွန်တော်ကတော့အာနာလုလိုပဲသုံးမယ်ခင်ဗျာအနာလုစစ်ကောင်စီကကျွန်တော်တို့တွေအကုန်လုံးမလုပ်လဲဆိုတော့သူကအကြောက်တရားထည့်ပြီးလိုက်တာအကုန်လုံးအားလုံး905ကနဲ့ TV မှာကြီးညာတယ်ပြီးရင်905ကရဲမှာပါတချို့တွေကိုဝင်ဆွဲတယ်ဖမ်းတယ်ဆိုတော့သတင်းတွေတက်လာတယ်အဲ့ချိန်မှာအားလုံးကပါဖြစ်တယ်ကြောက်ကြရတယ်အကုန်လုံးကကြောက်ကြရတယ်ဆိုတော့ဒီကိုမိသားစုလည်းအဲ့လိုပါသွားမှာကိုဟိုဟာလည်းပါသွားမှာဆိုပြီးကြောက်ကြပြီးတော့အဲ့လုပ်ကိုပြန်ဝင်ကြရခင်ဗျအတိဟာကတကယ်ဟိုကလောလောဆယ်အနေထားရအဓိကအခက်အခဲဖြစ်နေတာပေါ့နော်
သူအနေနဲ့ကတော့ဒီလှုပ်ရှားမှုမုတ်ချအောင်ရမယ်ဆိုတာကိုအခိုင်အမာယုံကြည်ထားတယ်လို့လည်းပြောပါတယ
်ကျွန်တော်ကတော့ယုံကြည်ခြင်းဆိုတာကျွန်တော်နိုင်ကိုနိုင်ရမယ်နိုင်ကိုနိုင်ခဲ့ပြီလေလှုပ်သွားမှာခင်ဗျအဲ့ဒီအတွက်အလုံးအတဲဟာပြီးတော့ကိုတက်နိုင်တာတက်နိုင်တဲ့အပိုင်းကနေပြီးတော့လှုပ်ပေးနေတာကလည်းကျွန်တော်အလုံးကိုပေါ့နော်ဒီကျွန်တော်တို့နိုင်ငံရေးလက်ရှိကြားရောက်နေတဲ့အခက်အခဲကြော်လွားနေတဲ့အချိန်မှာတက်တက်အားပါပဲအဲ့တော့ဟိုကြောက်ကြရလေးတွေကိုဖေးဖယ်ပြီးတော့ဗောနော်ဟိုအားလုံးမှာလည်းမိသားစုရှိပါတယ်မရှိဘူးမဟုတ်ဘူးအားလုံးကလူတိုင်းကတခေါင်ကျွတ်မှာမဟုတ်တာမွေးလာတယ်ကလူတိုင်းမှာမိသားစုရှိပါတယ်လက်ရှိလုပ်ငယ်လေးကကိုယ့်ရဲ့မိသားစုဆိုတာကိုလည်းရှိနေတယ်မိသားစုကိုလည်းမနှိမ့်ကွက်တာတော့မဟုတ်ဘောနော်ဒီကိုယ့်ရဲ့နောက်ဘက်ကနေပြီးတော့ဆက်ပြီးပေါ်ထွက်လာမဲ့ generation နေကိုကောင်းမွန်မွန်နဲ့အဲဒီကောင်းမွန်တဲ့နိုင်ငံနဲ့ဒီထဲမှာ target နဲ့အတွက်အခုလိုစ조사နေကြတာပေါ့နော်အဲ့ဒီအတွက်အားလုံးဆက်ပြီးတော့ဒီ CDN လုံးရဲ့ဝန်ထမ်းတွေလည်းဆက်လုပ်ပြီးတော့စ조사ကြပါအောင်မင်းနဲ့ဒီစ조사ကြပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလကလေးကစတင်ခဲ့တဲ့ဆရာနာရှင်စန့်ကြီးလှုပ်ရှားမှုတွေဟာ3လဒီပါကြာလာတဲ့အချိန်မှာတော့အစောပိုင်းအချိန်တွေမှာတော့ငါလောက်လမ်းမထွက်လှုပ်ရှားမှုတွေမရှိတော့ပေမဲ့လေတယောက်ကြားတစ်ပိတ်လူမဲ့တစ်ပိတ်စသဖြင့်စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတ်ထိုက်မတွေ့အောင်ပုံစံမျိုးစုံနဲ့ရှောင်ရှားပြီးတော့လှုပ်ရှားမှုတွေကတော့ မြန်မာနိုင်ငံတဝမ်းမှာအခုအချိန်ထိကြဲကြဲပြန့်ပြန့်ဆက်ပြီးတော့ရှိနေတဲ့စူရာချင်းပြရင်လည်းပဲဒီသတင်းဖန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျွန်မခင်ဗျာဖြေပါရှင်။
ဘက်ကင်ဗျူတွေကတင်ဆက်ပေးထားတာပါ။အခုတော့သူသားဆိုလင်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ရမှာပါ။အခုတစ်ပတ်အစီအစဉ်မှာတော့မတန်ဆွမ်းသူတွေအတွက်အစိုးရရဲ့လူမှုဖုံးလွှမ်းရေးအထောက်ပံ့တွေအကြောင်းနယူးယောက်ပြည်နယ်အယ်ဘနီမြို့ကကိုမိုးကျော်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါဗျာ။
ကိုမိုးကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခသည်တယောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘယ်လိုထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကနိုင်ငံတည်းကိုဝင်လာတဲ့ဒုက္ခသည်မှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်နက်တည်းကိုသူတို့ကစားဝတ်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလည်းဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆရာကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရထောက်ပံ့ပေးပါလဲ
စရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်သူတို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကိုသူက900အထိတိုးမြှင့်ပေးတယ
်ဟုတ်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အတီးတန်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောင်စီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါအောင်
ကျွန်တော်တို့နိုင်ငံသားပြည်ပြည်ပြည်ဆိုလို့ရှိရင်အဲ့ဒီခုနကတုန်းကဒီပြင်ဆင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာတယ်တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟိုဘဝင်းဝင်းနေတဲ့လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလေအဲ့ဒီအိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာဆိုတော့ဟိုလက်သာကိုကျွန်တော်တို့ကချိုချိုတာတာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လက်ကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကပေးရတယ
်ဟုတ်ပြီကျွန်တော်အိမ်မှာတခုဖြတ်မေ့ချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတစ်ယောက်အတွက်ဟိုတစ်လောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
လူတယောက်ရဲ့အင်ရောသောဒီဝင်ဝင်ပေါ်မှာမူတည်ပြီးတော့သူတို့တတ်မှတ်တာရှိတယ်။အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်။ဒါအစားအသောက်အတွက်တည်တဲ့အခုလို့အခုကျွန်တော်ကမိသားစုတွေပါရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တစ်လကိုကျွန်တော်က300နီးနီးလောက်ရတယ
်။မိသားစုကဘယ်နှယောက်ပါလဲ
။မိသားစု4ယောက်ပါ
။ကိုမိုးကျော်တယောက်သေးနေတော့ကျတော့တစ်လကို80ပဲပေးတယ်ဆိုတော့အဲ့တစ်လ80နဲ့လောက်ရလားဗျ။
လောက်တယ်ဗျ။အဲ့တော့80ဗျာဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်စီအဲနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျာ
အဲ့တော့နောက်တစ်ခုကခုနလိုပေါ့လေတံပိုးနှုံတက်တာတဲ့အင်ယာစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု၄ယောက်ရှိတဲ့အတွက်အိမ်ခန်းနှခန်းပါတယ်။နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖိုးပေးရမယ်။ရေဖိုးတော့ကျွန်တော်ပေးစရာမလိုဘူး။ဘာလို့ဆိုတော့အိမ်လက်ကတည်းကသူတို့ကတစ်ခါတည်းပါပြီးသားဖြစ်တယ်။နောက်ဖုန်းဖိုးပေးရတယ်။အဲ့ဒီနေရာမှာလည်းကျွန်တော်ကနည်းနည်းလေးပြောချင်တာကဘာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ဝင်နေတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကြက်ပဲပေးရတယ်။ဒေါ်လာပဲပေးရတယ်။ဆိုတော့အားမျိုးကြီးရှိတယ်။နောက်ဒီမီးဖိုးဆိုရင်လည်းအဲ့လိုမျိုးပေါ့ဝင်ဝင်နေတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပြီးတဲ့โปรแกรมမျိုးတွေလည်းရှိတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖိုးနဲ့ရေဖိုးနဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လကဘယ်လောက်ပေးရလဲ
အိမ်လကကအခုကဟိုဥစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လက35ဒေါ်လာပဲပေးရတယ်ဟောမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေဆိုတော့ခလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က90 85ဒေါ်လာ လောက်ပဲပေးရတယ်သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိမအလုပ်ထွက်လုပ်လိုက်လုပ်ပြီဆိုရင်ကျွန်တော်ရဲ့ဝင်ဝင်ကနည်းနည်းပိုလာပြီပြောတာဝင်ဝင်ပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွေ့အစိုးရဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြဈေးနဲ့ကာမိရဲ့လားလောက်ငါရဲ့လားဗျဟ
ိုအပိုးအရှင်တော့မရှိဘူးဗျလောက်လောက်ငငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာကြီးအတွက်ပေါ့နော်ဒီမှာတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာကြီးအာမခံဝယ်ပြီးတော့ဒါကုအကုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာကြီးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာကြီးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြာတာ권ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်အာကျမကြီးစစ်ဆေးမှုဆိုတာလုပ်ရတယ်။အဲ့ရဒီကအစလုံးပိုင်ခွင့်ရှိတယ်။နောက်ပြီးတော့ဥမာဆေးုံဆေးကန်းသွားလို့ဆေးဝယ်ရမယ်ဘာညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ကိုရရှိတယ်။အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါတွေလုပ်ရတယ်ဗျာ။အဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်။ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာ။အဲကျွန်တော်ထင်တယ်100ကျော်200လောက်ပေးရမယ်။အဲမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ်။မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်တစ်ချက်ကိုပြောရရင်တော့မျက်မှန်လုံးရင်လည်းပေါ့ဗျာ။ Mary Kate ကနေပြီးတော့ဒီကျမ်းမာရေးစောင့်ရှောက်မှုကနေပြီးတော့တာဝန်ယူပြီးတော့လောက်ဆောင်ပေးထားတာမျိုးတွေရှိတယ်ဗျာ
။သွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းတွေအတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလို့စီစဉ်ပေးထားပါလဲ
။တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘူးပေါ့ဗျာ။ကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတခုကလွဲပြီးတော့ကျန်တာကကျွန်တော်လမ်းရှောက်နိုင်တာဟုတ်။ဆိုတော့တချို့လမ်းမလျှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးသန့်ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှဟဲ့လားဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလာကြိုပေးတယ်ဒီဝီးချဲနဲ့ဝီးချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လဲအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေဘာတွေသွားနေတယ်ဆိုရင်ဈေးတွေဘာတွေသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စင်တာတွေရှေ့ရောက်တဲ့ ठी ကိုပို့ပြီးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဘာပေါ့ဒေါ်လာပဲပေးရတယ်ဗျအဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနဲ့ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတထောင်စင်နားနေပြီးတော့လက်မရှိရဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပေးအောင
်ကျွန်တော်ကတော့ဒီလိုရှိတယ်ဗျကျွန်တော်ကတော့လည်းဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါတွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတကောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေတာဟိုဘယ်ဘက်ကြတော့တကောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုလုပ်ထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
တန်ဆွမ်းသူတွေနဲ့ပတ်သက်ပြီး American Soa ရဲ့လူမှုဖူလုံရေးအစီအစဉ်လေးအကြောင်းကိုကိုအောင်ကတင်ဆက်ပေးသွားတာပါအခုတော့ Document Music Season နဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာပါ COVID ကပ်ရောဂါရဲ့ကူးစက်မြန်ပိုးသစ်တွေအကြောင်းကိုတင်ဆက်ပေးတာပါတယ်
ဒီတစ်ပတ်တော့ကိုဗစ်ကိုဘေးမဆိုင်နိုင်ပဲဖြစ်နေတဲ့မြန်မာနိုင်ငံရဲ့အိန္ဒိယအိန္ဒိယနဲ့ထိုင်းမှာရင်ဆိုင်နေရတဲ့ကူးစက်မြန်ပိုးသစ်တွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်မခင်စာဝန်ကြီးကပြောပြပေးပါပါ။ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီဆန္ဒပြတာတွေနဲ့ဆိုရင်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ကောင်းကောင်းဂရုမစိုက်နိုင်ဘူးပေါ့နော်ဆိုတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဘလောက်များစိုးရိမ်စရာအခြေအနေမှာရှိလဲပြောပြပေးပါ။
မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ကာကွယ်ဆေးစပြီးတော့ထိုးတဲ့ဟာ 0.5% out ပဲရှိသေးတယ်။စုစုပေါင်းလူဦးရေရဲ့ 3.5% ခန့်တော့ out မှာပဲရှိသေးတယ်ဆိုတဲ့ဟာကတော့ကျွန်မသိလိုက်တယ်။ဒါပေမဲ့နောက်ပိုင်းကျတဲ့အခါကျတော့တို့ဒီနိုင်ငံရေးအခြေအနေတွေကြောင့်အခြေအနေမျိုးမျိုးကြောင့်မလို့ဒီကာကွယ်ဆေးထိုးရတဲ့အစီအစဉ်တွေလည်းအဆင်မပြေဘူးဆိုတာဖြစ်လာတော့ဘယ်လောက်ထိစိုးရိမ်ရလဲဆိုတော့ဒီ COVID ကိုစစ်နေတဲ့စနစ်တစ်ခုအဆင်မပြေတော့ဘူးဖြစ်သွားတဲ့ခါကျတော့ဘလောက်ရှိမယ်ဆိုတဲ့ဟာကိုပြောလို့မရဘူးဖြစ်နေတာပေါ့နော်ခုလောလောဆယ်အခြေအနေရတယ်
နိုင်ငံရေးမတည်မငြိမ်နဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကျမယုတ်လည်းဂျူးမဆိုင်နိုင်အောင်ဖြစ်နေတယ်ဆိုတော့ဒီအချိန်မျိုးမှာမြန်မာနိုင်ငံကနေပြီးတော့ပြည်ပကိုသွားတဲ့လူတွေပေါ့နော်။ဟိုတရုတ်နိုင်ငံဘက်ကိုသွားတာတို့ထိုင်းဘက်ကိုသွားတာတို့အဲ့ဒီနေရာမှာ COVID-19 တွေ့တယ်ဆိုပြီးတော့သူကွာရန်တင်းနေလောက်ကြတယ်ပေါ့နော်။ဆိုတော့ဒါဆိုမြန်မာပြည်ရဲ့ရှိနေတယ်ဆိုတာကိုပြနေတာပေါ့နော်။ဒါပေမဲ့ဘလောက်နှုံးနဲ့ဘလို့ပြန်မှန်းတခြားမသိနိုင်အောင်ပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံရဲ့အင်းနီချင်းပေါ့နော်အိန္ဒိယနဲ့ထိုင်းမှာတော်တော်လေးကိုကူးဆက်မှုမျိုးအများကြီးနေတယ်အဲ့ဒါအခုတော့လော့ဒ်အန်မှာပေါ့နော်ဆိုတော့ပထမဆုံးအိန္ဒိယကိုအရင်စပြောပြပါအိန္ဒိယမှာတကယ်တနည်းကိုလူပေါင်းသိန်းနဲ့ချီပြီးတော့အကူးဆက်ခံရတယ်ပေါ့နော်ဆိုတော့အိန္ဒိယနိုင်ငံမှာအခုတွေ့နေတဲ့ဒီကူးဆက်မြန်ဗိုင်းရပ်စ်မျိုးတဲ့အခြေအနေလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါရှင်အိန္ဒိယကအခုနောက်ဆုံးဧပြီ26ရက် case အရေအတွက်အရာဆိုလို့ရှိရင်3သိန်းကျော်လောက်ဖြစ်နေတယ်ပေါ့နော်ဒီဇန်နဝါရီနောက်ပိုင်းမှာဆိုတော့လုံးဝကျသွားပြီးတဲ့အချိန်ကျမှအခုဒီ April ဒီတလောလေးအတွင်းမှာပဲအရင်တက်သွားတယ်ဆိုတဲ့ဟာဖြစ်တာသူတို့ဒီမှာတွေ့တဲ့ဒီ coronavirus အမျိုးအစားကလည်း US ဘက်မှာ California ဘက်မှာစပြီးတော့တွေ့ခဲ့တဲ့မျိုးစိတ်တစ်ခုနဲ့ဟို variant တစ်ခုနဲ့နောက်ပြီးတော့အာဖရိကဘက်မှာစပြီးတွေ့ခဲ့တဲ့ variant တစ်ခုနဲ့အဲ့နှစ်ခုပေါင်းပြီးတော့နှစ်မျိုးပေါင်းပြီးတော့ဒီ spike protein မှာ mutation နှစ်ခုဖြစ်နေတာမျိုးတို့တွေ့နောက်ပြီးတော့ကျွန်တော်အရင်တော့ဒီ 614G တို့ပါလို့ရှိခဲ့တယ်ဒါတွေအကုန်လုံးကသူ့ရဲ့ mutation ကဒီ virus ရဲ့အပေါ်က spike protein လေးတွေမှာဖြစ်နေတဲ့ဒီ mutation တွေမှာအခုနောက်ဆုံးတွေ့တဲ့ဟာမှာကြတော့သူက California ဘက်က mutation ပုံစံလဲပါတယ်နောက်Africa ဘက်က mutation ပုံစံနဲ့ပါတယ် California ဘက်ကသူလေ့လာထားတဲ့အရာကသူတို့ရဲ့ဒီ mutation ဖြစ်တဲ့ဟာကဟို20ရာခိုင်နှုန်းပို့ပြီးတော့ကူးနိုင်တယ်ပေါ့နော်ဒါကသူတို့လေ့လာထားတယ်။နောက် Africa ဘက်ကဖြစ်နေတဲ့မျိုးစိတ်ကပြောင်းနေတဲ့ variant ကကြတော့သူကဆေးရည်ဒဏ်ပေါ့နော်။ဆေးရည်ဒဏ်ဆိုဒီ Moderna တို့ Pfizer တို့ဒီ Johnson & Johnson သူတို့ရဲ့ဆေးရည်အာနိသင်ကိုသူကဒဏ်ခံနိုင်တယ်အဲ့ဒီဟာကအခုပေါင်းပြီးတော့ဒီအိန္ဒိယကအခုအသစ်ထွက်လာတဲ့မျိုးဆက်ပေါ့နော်ကယ်လီဖိုးနီးယားဟာလည်းရှိတယ်အာဖရိကဟာလည်းရှိတယ်ဆိုတော့ဟို20ရာခိုင်နှုန်းလဲပို့ပြီးတော့ကူးနိုင်တယ်ဆေးရည်ဒဏ်လည်းခံနိုင်တယ်ဆိုတဲ့ခါကျတော့ဒီလိုမျိုးစိတ်မျိုးကဘယ်လောက်များလူပို့ပြီးတော့သိနိုင်မလဲဘယ်လောက်လူပို့ပြီးတော့ဟိုအဖြစ်ရှိနေဆိုတဲ့ဟာကိုပြောရခက်တယ်ပေါ့နော်အခုလောလောဆယ်ပြလာထားတဲ့ဟာမှာတော့ COVAXINE နဲ့အခြေအနေနည်းနည်းသိတာနိုင်တယ်ဆိုပြီးတော့သူတို့ပြောတယ်ဒါပေမဲ့အဲ့ဒီဟာကလည်းဒါကနဦးလေးလာချက်တွေပဲဖြစ်တဲ့အတွက်ကြောင့်မို့သူတို့ဖတ်ပြီးတော့လေ့လာအောင်မယ်တိကျပြောလို့မရသေးဘူးပေါ့
အခုမြန်မာနိုင်ငံကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလူတွေအတွက်ကိုဗားရီများအိန္ဒိယနဲ့ပတ်သက်ပြီးတော့ပေါ့နော်ဗားရီများသတိထားဖို့
အဓိကကတော့လူစုလူဝေးကိုရှောင်ရမှာပေါ့နော်ဖြစ်နိုင်ရင်လူစုလူဝေးကိုအတတ်နိုင်ဆုံးရှောင်ပေါ့အိန္ဒိယဘက်သွားတဲ့လူတွေဆိုလို့ရှိရင်လည်းကိုယ်နဲ့သိတဲ့လူတွေပဲနေပြီးတော့အဲ့လိုဟိုကြံတဲ့လူအုပ်စုတွေဘာတွေဖက်ကိုသွားရမယ်ဆိုလို့ရှိရင်အတတ်နိုင်ဆုံးကိုဒီယောဂါဖြစ်နေတယ်ဆိုတဲ့ဟာကိုစိတ်ထဲမှာအများအားသတိနဲ့ထားပြီးတော့နေရမယ်လို့တော့ပြောချင်ပါတယ်ရှင်
ထိုင်းဘက်မှာလည်းပေါ့နော်ဒါဗန်ကောက်မြို့ပေါ်မှာတော့မှဒီထောင်ကနန်းနေဖြစ်လာတယ်တနေ့တနေ့ကူးတဲ့နှောင်းကထိုင်းဘက်မှာဗာမျိုးစားတွေများတွေ့ပါလေ
ဟုတ်ထိုင်းဘက်မှာကြတော့သူရဲ့တွေ့တဲ့ဟာကထိုင်းဘက်ကသူဧပြီ9ရက်နေ့တော့ကနောက်ဆုံးတွေ့လိုက်တဲ့ဟာပေါ့နော်သူက UK ဘက်ကနေပြီးတော့လာတဲ့မျိုးစိတ်အစ်ပေါ့သူတို့တွေ့တယ်ပေါ့ UK ဘက်မှာလာတယ်ဆိုတဲ့ခါကျတော့အခုကောင်းတာကတော့ဟို UK ဘက်မှာသူတို့ဒီ AstraZeneca နဲ့သူတို့ mutant နဲ့သူတို့ကနေသူတို့ထိုးနေတယ်ဆိုတဲ့ဟာရှိရတဲ့ကြောင့်တကယ်လို့ထိုင်းဘက်ကမျိုးစိတ်သားမြန်မာနိုင်ငံကိုရောက်လာမယ်ဆိုရင်ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ကာကွယ်ဆေးနဲ့ကာကွယ်နိုင်မယ်လို့တော့ညွှန်လင့်ရတယ်ပေါ့နော်တကယ်လို့သူတို့ကအခုကူးတာများလာများလာများလာပြီးတော့မျိုးဆက်တစ်ခါထပ်ပြီးတော့ပြောင်းနိုင်မှာဆိုလို့ရှိရင်လည်းပြောင်းနိုင်သေးတယ်အဲ့ဒီခါကြလို့ရှိရင်ကြတော့တစ်ခါထပ်ပြီးတော့ဆန်းအောင်ပါပ
ါထိုင်းဘက်မှာကြတော့ဟိုယောဂကာကွယ်ဆေးကိုပဲအဓိကသူတို့ဘာတွေသုံးနေပါလဲ
ထိုင်းဘက်မှာတော့သူတို့က AstraZeneca ကိုသူတို့အဓိကသုံးတယ်လို့သူတို့ကြေညာတယ်ပြီးခဲ့တဲ့နှစ်ပတ်လောက်ကသူတို့ခဏရက်လိုက်ပြီးတော့အခုသူတို့ပြီးခဲ့တဲ့3-4ရက်လောက်ကပဲသူတို့ထပ်ပြီးကြေညာချက်ထုတ်တယ်။ဒီဟာကိုပဲသူတို့ AstraZeneca ကိုပဲသူတို့အဓိကထားပြီးတော့သုံးမယ်။တခြားသုံးတဲ့ဟာတွေကတော့ Moderna နဲ့သူတို့ထုတ်ဖို့ပြောထားတာရှိရယ်။တရုတ်ပြည်ဘက်ကဒီ Sinovac နဲ့ Russia ဘက် Sputnik နဲ့သူတို့ထုတ်မယ်ဆိုပြီးတော့သူတို့ပြောထားတာတော့ရှိရယ်။ဒါပေမဲ့သူတို့ရဲ့အဓိက main focus ကတော့ AstraZeneca ပဲသူတို့အဓိကထားပြီးထိုးပြီးသွားမယ်လို့ပြောပါတယ်ရှင်။
ဒီမြန်မာနိုင်ငံမှာအခုကာကွယ်ဆေးလည်းမထိုးနိုင်ဘူးပေါ့ဆန္ဒပြတာတွေကလည်းရှိနေသေးပဲပေါ့နော်ကျန်းမာရေးဆောင်ရှောက်မှုကလည်းမရှိဘူး ဆိုတော့ဒီလိုအခြေအနေမျိုးမှာဘာတွေလောက်တန်လဲပြောပြပေးပ
ါ COVID-19 နဲ့ပတ်သက်ပြီးတော့တန်းနိုင်နေဆိုလို့ရှိရင်တော့ဟိုအိမ်ထဲမှာပဲနေကြပေါ့နော်တကယ်လို့ပြင်သွားမယ်ဆိုတဲ့အခါကျလို့ရှိရင်လည်းအကာအကွယ်လေးတွေသေးချာအုပ်သွားပြရမယ်ဆိုလို့ရှိရင်လည်းတတ်နိုင်သလောက်အငြင်းပြန်ပြီးတဲ့အခါကျရင်ဟိုလက်တွေစေနောက်ဟိုရံလုံးလိုမျိုးမျိုးမှတော့မှစိတ်ဆေးဆေးရတာခက်နေတယ်ဆိုတဲ့အခါကျတော့လေဟိုတကယ်လို့ယောဂပြင်းထန်လာတယ်ဆိုလို့ရှိရင်ဘယ်စိတ်ရောမှသွားရမှာလဲပါလဲအဲ့လိုမျိုးတွေပါထပ်ပြီးတော့ complication တွေထပ်ပြီးဖြစ်လာမှာဟိုလဲစိုးရင်ရတဲ့အတွက်ကြောင့်မို့လို့နည်းနည်းတော့သွားရလာတဲ့အခါကျရင်သတိလေးထားပေးဖို့တော့ကျွန်တော်ပြောချင်ပါတယ်ရှင်
မခင်စာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလဲပေးပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပဲပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုကိုနိုင်ငံတကာကလည်းညင်ညင်ညွတ်ညွတ်မတုံ့ပြန်တဲ့အတွက်နိုင်ငံတွင်းအကြမ်းဖက်မှုတွေပိုဆိုးလာနေတယ်လို့လက်ရှိရင်ဆိုင်နေရတဲ့အခြေအနေဆိုးကလည်းမလွတ်မြောက်နိုင်ပဲရှင်မတိုးနောက်မဆုတ်အနေအထားဖြစ်လာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘတ်နာကသတိပေးလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုဥပဒေမဲ့ဖမ်းဆီးမှုနှိမ့်ဆက်ညှဉ်းပန်းမှုတွေကြားကပဲမြန်မာနိုင်ငံတလွှားကဒီမိုကရေစီရေးတောင်းဆိုမှုတွေနေစဉ်ရက်ဆက်တွေ့နေရကြောင်းနဲ့အထွေထွေအုပ်ချုပ်ရေးပိုင်းနဲ့ပြုတ်ကွဲမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့တောက်ကြတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုထိုင်းနိုင်ငံကနေအွန်လိုင်းကတဆင့်အစီရင်ခံရမှာပြောကြားခဲ့ကြောင်းအစည်းအဝေးတက်ရောက်ခဲ့တဲ့တန်တမန်အတိုင်းဝန်းကိုကိုကပီရိုက်တာစ်သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကာယောဂါဒဏ်ခံနေရတဲ့အချိန်မှာစစ်တပ်အာဏာသိမ်းတဲ့ဒဏ်ကိုပါထပ်ပြီးခံရတဲ့အတွက်ဆင်းရဲနွမ်းပါမှုနှစ်ဆတိုးလာနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထုတ်ပြန်တဲ့အစီရင်ခံစာချက်မှာဖော်ပြထားကြောင်းကုလထွေးမှုချုပ်ယုံဒုတိယပြောခွင့်ရ Fahrenheit ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နောက်ထပ်လူပေါင်း12တန်းလောက်ဆင်းရဲရင်းနဲ့ရောက်အောင်တွန်းပို့နေတယ်လို့ဖြစ်နေတာကြောင့်မြန်မာလူရေထုတ်ဝက်နီးပါးဖြစ်တဲ့လူပေါင်း25တန်းလောက်ဟာ2022အစောပိုင်းကာလလောက်ဆိုရင်ဆင်းရဲမွဲတေမှုတတ်မှတ်ချက်နဲ့နှိမ့်ကြတဲ့အနေအထားကိုရောက်သွားနိုင်တယ်လို့အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဒေသအတော်များများမှာလုံခြုံမှုမရှိတဲ့အပြင်လက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့အတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်း၊ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကုလသမဂ္ဂရဲ့လုပ်ငန်းတွေအဟန့်တားဖြစ်စေကြောင်းပြောပါတယ်။လမ်းတွေပိတ်နေတဲ့အပြင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတနည်းအားကတနည်းအားသွာလာမှုကန့်သက်ထားတာတွေကြောင့်ကုလသမဂ္ဂလုပ်ငန်းလှုပ်ဆောင်ဖို့ပိုပြီးခက်ခဲလာစေတယ်လို့လည်းကုလသမဂ္ဂရုံးကပြောပါတယ
်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ယူမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့တိုနီဖူလော့ဖြစ်ပါတယ် VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နိုင်ရင်ကနေ9နိုင်အထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်လိုင်းနံပါတ်32လိုင်းနံပါတ်40လိုင်းနံပါတ်48နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နက်ထဲမှာဖမ်းယူနိုင်ပါတယ်။သောတာရှင်များရဲ့ဒီကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းတဲ့နေ့ဖြစ်ကြပါစေ။ VOA ကိုအကြံပေးစာတွေနဲ့အတူသောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေကို email နဲ့လည်းဆက်သွယ်ပေးပို့လို့ကြပါရစေ။ VOA email လိပ်စာကတော့ bami@voanews.com ဖြစ်ပါတယ်။VOA ကိုတိုက်ရိုက်ဖုန်းနဲ့ဆက်သွယ်ဖို့အတွက်ဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပါတယ်။သောတာရှင်များတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့ဒါပါစေ VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါ
This program has come to you from the